အခုလိုရန်ကုန်မန္တလေးစတဲ့မြို့တော်တွေမှာတကြံနှစ်ကူးကာလပွဲတော်တွေကိုစီကားတိုက်မြိုက်စွာကျင်းပနိုင်ခဲ့ကြပေမဲ့ကချင်ပြည်နယ်မှာတော့တိုက်ပွဲတွေဖြစ်နေဆဲပါဒီကနေ့မှာဆိုလို့ရှိရင်ဒီမြမအစိုးရတပ်တွေနဲ့ကချင်လွတ်မြောက်ရေးတပ်တွေဟာမိုးမောင်နေတဲ့မှာတိုက်ပွဲ9နာရီနီးပါးကြာအောင်ဖြစ်ခဲ့ပါတယ်ဒီအတွက် KIA စခန်းတချို့လက်လွတ်ဆုံးရှုံးခဲ့ရပြီးတော့အစိုးရကပြစ်ခတ်တဲ့လက်နက်ကြီးတွေဟာကချင်ကျွော်ရီနဲ့အိုးအိမ်မဲ့ဒုက္ခသည်တွေနေထိုင်တဲ့စခန်းတွေထိကျရောက်ခဲ့တာကြောင့်ထောင်ကနန်းရှိတဲ့စစ်ပေးဒုက္ခသည်တွေဟာထွက်ပြေးခဲ့ကြရပါတယ်အပြည့်အစုံကိုတော့ကျမတို့ရဲ့သတင်းတောက်မအေးမှာကပြောပြမှာပါရှင်
ကချင်ပြည်နယ်အတွင်းမှာ KIA တပ်တွေနဲ့မြမအစိုးရတပ်တွေကလက်နက်ကြီးတွေသုံးပြီးပစ်ခတ်မှုတွေကြောင့်ဒုက္ခသည်တချို့ထွက်ပြေးတိမ်းရှောင်နေရတယ်လို့နှစ်ဖက်ရင်ဆိုင်တိုက်ပွဲတွေဟာဧပြီလ18ရက်နေ့နှစ်စန်းတရက်နေ့မှာမနက်စောပိုင်းအချိန်ကစပြီးအချိန်အတော်ကြာတဲ့အထိတိုက်ပွဲတွေဖြစ်နေကြတာပါတိုက်ပွဲဖြစ်နေတဲ့နေရာမှာရောက်ရှိနေတဲ့အယ်ဂျာဇီးယားသတင်းဌာနအတွက်သတင်းရယူနေတဲ့ဦးဂျွန်ဆန်လင်းကတော့ဧပြီလ18ရက်နေ့ကတိုက်ပွဲတွေအကြောင်းကိုအခုလိုပြောပြပါတယ်
မိုက်ဆာကုံးနဲ့ဂျာရီတိုက်ပွဲတယ်နော်တိုက်ပွဲအေးမိုက်ဆာကုံးကတော့သူစခန်းပေါ့ဗျာသူစခန်းပေါ့အဲ့အဲ့သူတို့ဟိုကချင်းလို့ဆိုတော့သူစခန်းလို့အဓိပ္ပာယ်ရတာပေါ့နော်ဂျာရီဆက်ချစ်တဲ့ချက်လေးနိုင်55မိနစ်ကနေ7မိနစ်5မိနစ်ချီနော်တောက်တက်တရားသူဖြစ်တဲ့တက်တရားတော့တမကူကူဦးစီးပြီးတော့ KIA တိုင်ရင်ဖြစ်ပေါ့နော်မိုက်ဆာကုံးနဲ့ဂျာရီစခန်းကိုကြောက်စခန်းကနေမှနေပြီးတော့အာရှစ်စဲမမဒီဝမမပေါ့နော်။ဒီကငါမမလို့နဲ့တိခတ်တယ်နော်။ချီလင်တရင်ချဲနောက်ကျတော့ခုနဆက်ကိုစတာဖာနဆက်တည်းတဲ့ကနေရောနော်။ပေါအာလုံးမောင်စရင်လောက်အား65လောက်အခုလက်ရှိတိုက်ပွဲတိုက်နေတော့
။သမရပြောခွင့်ရသူလည်းဖြစ်ဒုတိယပြန်ကြားရေးဝန်ကြီးလည်းဖြစ်သူဦးရဲထွတ်ကို VOA မြန်မာပိုင်းကဆက်သွယ်မေးမြန်းစင်မှာတော့ကချင်ပြည်နယ်ဘက်ကသံကောင်စင်းကောက်ယူနေတဲ့အချိန်အတွင်းမှာ KIA ဘက်ကနေသံကောင်စင်းကောက်တဲ့အဖွဲ့တွေကိုတားမြစ်ခဲ့တာတွေဟန့်တားခဲ့တာတွေရှိကြောင်းသံကောင်စင်းကောက်ယူရေးကိစ္စတွေကိုလိုက်ပါဆောင်ရွက်ပေးနေတဲ့တပ်မတော်ကအရာရှိတွေနဲ့စစ်သည်တွေကိုချောင်းမြောင်းဖြစ်ခဲ့တဲ့အတွက်ကြောင့်မို့ဗိုလ်မှူးတဦးကြဆုံးခဲ့ရတာရှိတယ်လို့ဆိုပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးအဲ့ဒီနယ်မြေမှာရှိနေတဲ့ဦးဂျွန်ဆန်လင်းကတော့သူ့ရဲ့တွေ့ရှိချက်တွေကိုအခုလိုပြောပြပါတယ
်။စာတယောက်အနေနဲ့သံကောင်းစင်းကောက်တဲ့ထဲမှာပါဝင်ကူညီတယ်ဆိုတာတော့အစိုးရရဲ့အုပ်ချုပ်တဲ့နယ်မြေမှာဆိုရင်တော့အဆင်ပြေမို့ပေါ့။အစိုးရအုပ်ချုပ်တဲ့နယ်မြေမဟုတ်ရင်တော့ဘလို့မှဖြစ်နိုင်ဘူး။ကိုတလောဒီတိုင်ရင်မှုမျိုးညွတ်စုဘုံမှုမျိုးညွတ်စုဆိုတော့သူဝယ်လာဒါကသံကောင်းစင်းကောက်ဖို့ဆိုပြီးတော့အစိုးရကတော့ဒီကလာပေါ့နော်။အမနောသံကောင်းစင်းကောက်တယ်သူဥဆောင်ပြီးတော့တော့လာတယ်ဆိုလို့ရှင်သူရဲပေါ်နဲ့သူနဲ့နှစ်ယောက်တည်းတူတူလာကြအကြောင်းမရှိဘူးအဲ့တော့မှလည်းသံကောင်းစင်းကောက်လာအောင်လူကြီးရှိတဲ့ရွာလည်းမရှိဘူးဘာလို့ဆိုအဲ့နေရာလည်း KI စိုးမိုးတဲ့နယ်မြေဖြစ်တဲ့အတွက်သူ့အနေနဲ့ဒါနယ်ကျွန်ပြီးလာတဲ့အတွက်သံကောင်းစင်းကောက်တာနဲ့တော့ကျွန်တော်ချင်းလည်းလုံးဝမပတ်သက်ဘူ
းအပိလ18ရက်နေ့ကတိုက်ပွဲတွေကြောင့် KIA ရဲ့စခန်းငယ်တချို့လည်းဆုတ်ခွာပေးနေရပြီးအဓိကစခန်းတွေကတော့ခုခံနေကြဆဲဖြစ်ပါတယ်မြန်မာစစ်တပ်တွေကလိုက်စာနဲ့မိုင်းကြရန်ကိုမတိုက်ပဲသူတို့ကိုကြောထောက်နောက်ခံပေးထားတဲ့တပ်တွေကသာချိန်မုံပြီးနယ်မြေရှင်းလင်းရေးလုပ်နေတာကိုတွေ့နေရကြောင်းဦးဂျွန်ဆန်လင်းကပြောပါတယ
်အဲသူတို့လိုက်စာနဲ့မိုင်းကြရန်ကိုကာကွယ်ပေးထားတဲ့ KIA တပ်ရင်းတွေပေါ့အဲ့ဒါတွေသူတို့ကနယ်မြေစိုးမိုးတွေနဲ့အပိကအမြေချိန်မုံရတဲ့ပုံစံရှိဒါမှလည်းအကာအကွယ်ပေးတာတက်ပြီးကရှိပြီးတော့တကယ်အရင်က KIA တပ်စခန်းတွေသူတို့ပြန်ပြေးပိုက်တယ်လို့ရှင်ဒီနေရာတွေမှာသူတို့မမတမတော်ကစုံမခနိုင်ဘူးလို့ဖြစ်လာမယ်ဆိုတော့အမိကကြက်တဲချောင်းလုပ်ပြီးတော့မှအတင်းဟိုလက်မထိုးခိုင်းတဲ့ပုံစံမျိုးပေါ့တကယ်လို့မထိုးဘူးဆိုလို့ရှင်လည်းအဲရန်သူကခုအမိသားမှအဲ့လိုမျိုးပုံစံပေါ့ဒီဘက်ကလည်းအဲဇာမီးကလည်းသူတို့အဖြစ်ခံပေါ့
ပြီးခဲ့တဲ့ရက်တွေကစပြီးဖြစ်ခဲ့တဲ့လက်နက်ကြီးတွေကြောင့်ကချင်ရွာတွေတည်းအထိကြီးစံကွန်များကြကြံနေကြောင်းရွာသားတွေကဆိုပါတယ်ဒါအပြင်မိုင်းကြရမှာရှိတဲ့IDB ဒုက္ခသည်စခန်းနာတိလက်နက်ကြီးကြီးများကြက်ရောက်ခဲ့တာလက်နက်တန်တွေနှိကက်နေတာတွေကြောင့်ဒုက္ခသည်တွေထွက်ပြေးတိမ်းရှောင်နေရတယ်ဆိုပြီးကချင်မျိုးသမီးအစည်းအုံးကနန်းအော့ကလည်းပြောပါတယ
်လက်ကကြံကဲမ IDB ရှိရထမလို့အဒီလက်နက်ကြီးကြလို့ IDB တွေအလုံးကအဲ့ဒီနေရာမှာအခုနေလို့မရတော့ဘူးလေအခုတခြားနေရာကြီးပြင်ပြီးခက်နေစားထမထွက်ပြေးသွားကြရဲ့ကွာအလုံးက
ဒီအပိုင်းအတွင်းမှာပဲကချင်လူမှုအခြေပြုအဖွဲ့အစည်းတွေစုပေါင်းပြီးအရေးပေါ်ကြေညာချက်ထုတ်ပြန်ရမှာမန်စီမြို့နယ်ထဲမှာရှိတဲ့နေရာအတော်များများမှာတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေတဲ့အကြောင်းတိုက်ပွဲဖြစ်ပွားနေတဲ့နေရာတွေဟာပြည်ရင်းအိုးအိမ်မဲ့ဒုက္ခသည်တွေနဲ့တကီလိုအကွာလောက်မှာပဲဖြစ်နေတဲ့အတွက်ဒုက္ခသည်800လောက်ဟာထွက်ပြေးနေရကြောင်း အဲ့ဒီဒေသမှာရှိတဲ့ရှမ်းကချင်ပလောင်ရွာသား2000လောက်ဟာလည်းတရုတ်နယ်စပ်ဘက်ကိုထွက်ပြေးတိမ်းရှောင်နေရကြောင်းဖော်ပြထားပြီးလက်ကြရစခန်းနီးမှာလည်းလက်နက်ကြီးကြီးများကျရောက်ခဲ့တာကြောင့်အိုးအိမ်မဲ့ဒုက္ခတွေနောက်ထပ် 1400 လောက်လည်းရှိနေကြောင်းဖော်ပြထားပါတယ်KIA ကချင်လွတ်မြောက်ရေးတပ်မတော်ရဲ့ဒုတိယစစ်ဦးစီးချုပ်ဗိုလ်ချုပ်ခွန်မော်ဟာအမေရိကန်အစိုးရရဲ့တာဝန်ရှိသူတွေမြမရေးကချင်ရေးစိတ်ဝင်စားသူတွေနဲ့တွေ့ဆုံဆွေးနွေးမှုတွေပြုလုပ်ဖို့အတွက်အမေရိကန်နိုင်ငံကိုရောက်ရှိနေစဉ်မှာပဲအခုလိုမျိုးတိုက်ပွဲတွေရက်ဆက်ဖြစ်ပေါ်နေတာဖြစ်ပါတယ်ရှင်